သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကဲတဲ့သတင်းစာမားတွေကိုရှားဖွေပါသောရရှိမြောက်ယခုတင်ဆက်ပေးမှာတော့ဇူလိုင်လ10ရက်တင်းနှင်းနာနေ့အတွက် SBS Burmese News/ သတင်းတွေပဲဖြစ်ပါတယ်ကျွန်တော်ကတော့ Terrell Ong ပါယနေ့အတွက်ထိတ်တန်းသတင်းများကတော့ Scott Morrison ရာထူးမှနှုတ်ထွက်ရန်တောင်းဆို Scott Morrison သည် Robot Dead တွင်၎င်းရဲ့အခမ်းကဏ္ဍပေါ်အခြေခံ၍ရခင်ကသူ့ရဲ့အစိုးရ၏ Robot Dead အစီအစဉ်တွင် Royal Commission မှထုတ်ဖော်ထားတဲ့အစီရင်ခံစာကြောင့်ရာထူးမှနှုတ်ထွက်ရန်တောင်းဆိုမှုများနဲ့ရင်ဆိုင်နေရပါတယ် Royal Commission သည် Mr. Morrison အပါအဝင်ညွန်ပေါင်းဝန်ကြီးဟောင်းများကိုအဆိုပါအစီအစဉ်ရဲ့တရားဝင်မှုနဲ့ပတ်သက်၍စိုးရိမ်မှုများကိုပယ်ချခြင်းသို့မဟုတ်လိလူရှုထားခြင်းတို့ကိုတွေးရှိခဲ့တယ်လို့ဆိုပါတယ် Nine Newspaper သည်ယခုအခါ Liberal MP Bridget Archer မှယာတုမဆင်းပေးရန်တောင်းဆိုနေကြောင်းလည်းသတင်းပို့ထားပါတယ်ဆိုဝဝန်ဆောင်မှုဝန်ကြီးဘီလ်ရှော့တန်ကဝန်ကြီးချုပ်ဟောင်းသည်တွေးရှိချက်ကြောင့်အရှက်ရသင့်တော်လဲလွတ်တော်မှနှုတ်ထွက်သင့်လားဆုံးဖြတ်ရမှာကမစ္စတာမော်ရဆင်ပေါ်မှာမူတည်ရလို့ပြောဆိုပါတယ် National Party လွတ်တော်မှဘာနာဘီဂျုန်းစ်က7 Network သို့သူလဲအလားတူအမြင်ကိုခံယူထားကြောင်းပြောကြားခဲ့ပါတယ် American UK NATO ထိပ်သီးဆွေးနွေးပွဲAmerican သမ္မတဂျိုးဘိုင်ဒန်သည်လူသူရေးနေရတွင်ကျင်းပမဲ့ NATO မြောက် Atlantic စာချုပ်အဖွဲ့ထိပ်သီးအစည်းအဝေးမတိုင်မီ Britain သို့ရောက်ရှိနေပြီဖြစ်ပါသည်။လာမည့်ထိပ်သီးဆွေးနွေးပွဲတွင် Ukraine စစ်ပွဲကလွှမ်းမိုးထားပြီး Russia ၏ကျူးကျော်မှုကိုစန့်ကျင်သည့်မဟာမိတ်အဖွဲ့၏စီလုံးညီညွတ်မှုကိုပြသမယ်လို့မျှော်လင့်ရပါသည်။ပထမဦးစွာသမ္မတဘိုင်ဒန်သည်ဇူလိုင်လ10ရက်နေ့တွင် 10 Downing Street တွင်ဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်နှင့်တွေ့ဆုံမှာဖြစ်ပါသည်။သူသည်နောက်ပိုင်းတွင် King Charles နှင့်တွေ့ဆုံရန်အတွက် Windsor Castle သို့သွားရောက်မှာဖြစ်ပြီး၎င်းတို့နှစ်ဦးသည်ရာသီဥတုဆိုင်ရာပမာဏခြေလမ်းများကိုဆွေးနွေးမယ်လို့မျှော်လင့်ရပါသည်။ကာဝေးဆွေးနွေးပွဲ Germany နဲ့ Australia ဝန်ကြီးချုပ် Anthony Albanese သည် Germany နိုင်ငံနှင့် Dollar 10 billion တန်ကာဝေးသဘောတူညီချက်ကိုရယူခဲ့ပြီးဘယ်လမျိုးသို့ရောက်ရှိနေပါတယ်။သဘောတူညီချက်အရဩစတြေးလျသည်ဂျာမနီသို့ဘောက်ဆာအချီစာလက်နက်တင်သဲဆောင်ရင်တရားကြောကိုထောက်ပံ့ပေးရန်စီစဉ်ထားပါတယ်။သဲဆောင်ရင်များသည်ကွင်းဆက်နေချေဆိုင်စစ်ပယ်ရင်ဝန်ဆောင်မှုပေးသူမှ2025ခုနှစ်မှထောက်ပံ့ပေးမှာဖြစ်ပါတယ်။Mr. Albanese က၎င်းသည်ဩစတြေးလျနိုင်ငံရဲ့အကြီးဆုံးပို့ကူများထဲမှတစ်ခုဖြစ်ပြီးအလုတ်ကိုင်အစ်စ်တထောင်ဖန်တီးပေးမှဖြစ်ကြောင်းပြောကြားခဲ့ပါသည်။ဇူလိုင်လ17ရက်မှ12ရက်လူသူရေးနေရတွင်ပြည်လုံးမဲ့ NATO ထိပ်သီးအစည်းအဝေးမတိုင်မီထွက်ပေါ်လာခြင်းဖြစ်ပါသည်။အမျိုးသားလောင်းကစားမှတ်ပုံတင်နိုင်ငံတို့ဆိုင်ရာလောင်ကစားစင်ရင်အသစ်တစ်ခုသည်လောင်ကစားအန်ရဲကြားရောက်နိုင်ခြင်းရှိသောဩစတြေးလျနိုင်ငံသားများအားကူညီပေးမှဖြစ်ကြောင်းဖက်ဒရယ်ဆက်သွယ်ရေးဝန်ကြီးကပြောဆိုပါသည်။ပြဿနာရှိသောလောင်ကစားသမားများသည်လောင်ကစားပြုပြင်ပြောင်းလဲမှုအစီအမံများရဲ့တစိမ့်တစ်ပိုင်းအနေဖြင့်နိုင်ငံလိုက်ကိုယ်ပိုင်ခြံလှမ်းမှုစရင်တွင်မကြာမီမှတ်ပုံတင်နိုင်တော့မှာဖြစ်ပါသည်။Best of ဟူခေါ်သောမှတ်ပုံတင်ခြင်းကို Federal ဆိုအမှ August 27ရက်မှစတင်အကောင့်ထည့်ဖို့မှာဖြစ်ပါれ၎င်းသည်အခမဲ့ဝန်ဆောင်မှုဖြစ်ပြီးလူများအား online လောင်းကစားကုမ္ပဏီများမှမိမိတို့စန္ဒလျောက်ဖယ်ထုတ်ရခွင့်ပြုမှာဖြစ်ပါれဝန်ကြီး Michelle Rowland ကဒါဟာသုံးစွဲသူများကိုအကာအကွယ်ပေးရေးမူပေါင်းအောင်မှာအကောင့်ထည့်ဖို့နေတဲ့နောက်ဆုံးအစိတ်ပိုင်းဖြစ်တယ်လို့ပြောဆိုပါれဂျွန်လာတွင်ထုတ်ပြန်ခဲ့သောအွန်လိုင်းကစားဖြူပြင်ပြောင်းလဲမှုနှင့်ပတ်သက်၍ပါလီမန်ရဲ့အစည်းအခမ်းအနားစာကိုလာမည့်လတွင်မှတ်ပုံတင်ရန်စတင်နိုင်ခြင်းဖြစ်ပါသည်။အစည်းအခမ်းအနားစာသည်၃နှစ်ကျော်အတွင်းအစဉ်စဉ်လှုပ်ဆောင်မည့်အွန်လိုင်းကစားကြော်ညာများကိုပိတ်ပင်ရန်အကြံပြုထားပါသည်။ နေစဉ်သတင်းတူများကိုပုံမကြားသိနိုင်ရန် SBS Burmese Language Podcast ကိုတွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်ကြည့်ရှုနိုင်ပါတယ်ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ